ကောင်းလင်းမြို့နယ်မှာကျောင်းဆောက်တရင်တုံးခဲ့တဲ့အတွက်အမှုဖွင့်တိုင်ကြားခံထားရတဲ့မန္တလေးမြို့ကမြောက်ရီမြင့်ကြီးကျောင်းတိုက်ဆရာတော်ကိုအောက်တိုဘာ9ရက်နေ့မှာတရားရုံးကိုလာရောက်ဖြေရှင်းဖို့ကောင်းလင်းမြို့နယ်တရားရုံးကဆင့်ခေါ်ထားတယ်လို့သိရပါတယ်။
မြောက်ရီမြင့်ကြီးကျောင်းတိုက်ဆရာတော်ဦးအရိယာဝင်းသားပြီးဝင်းသားဟာဘာသာပေါင်းစုံညီညွတ်ရေးကိစ္စတွေမှာခေါင်းဆောင်တန်းကတပါးအနေနဲ့ဆောင်ရွက်နေတဲ့ရဟန်းတပါးလည်းဖြစ်ပါတယ်။ဆရာတော်ဟာပြီးခဲ့တဲ့2019ခုနှစ်ကစကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်ကုတ်ကိုခုံကြီးရွာကရွာသားတအုပ်ရဲ့နေအိမ်မှာတရင်တုံးခဲ့ပြီးကျောင်းအဖြစ်အသိအမှတ်မပြုတဲ့နေရာမှာအဆောက်အုံဆောက်လုပ်နေထ ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွ
ဘုန်းကြီးဆောက်တာလည်းမဟုတ်ဘူးတကားဆောက်တာတကားဆောက်တာကိုဘုန်းကြီးဆောက်တယ်ဖြစ်အောင်လုပ်တယ်။နောက်အင်ဂျာမဟုတ်ဘူးအဲ့ဒါကိုအင်ဂျာလို့ဖြစ်အောင်လုပ်တယ်။အဲ့လိုသူကအလိုလိုမှန်မှန်တွေနဲ့အမှုကိုတိဆောက်ထားတာပေါ့နော်။ပမာတော့လီစေပြီးတော့တိုင်သားဆန်တဲ့အမှုပါပဲပြောရရင်တော့
ကောလင်းမြို့နယ်တရားရုံးကစင်ခေါ်စာမှာဝင်းနီးဓမ္မကံအထီကရုံးများဖြည့်ရှင်းဆုံးဖြတ်ချက်ကိုကာဝယ်စောင့်ရှောက်သည့်ဥပဒေပုံမှခွန်မြင်းဆောင်၁၁နဲ့ဆွဲချက်ကိုမြဝတီမင်းကြီးကျောင်းနိုင်စီရတော်အနေနဲ့လာရောက်ထုကြည်ရှင်းလင်းမှုဖော်ပြထားတာဖြစ်ပါတယ်။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဆုံးဖြတ်ချက်မှာတော့ကိုကုကုံကြီးရွာမှာနေတဲ့ဥမောင်သိန်းပိုင်နဲ့နေအိမ်မှာစောက်လုပ်ထားတဲ့အဆောက်အအုံကိုဖုံးတော်ကြီးကျောင်းအဖြစ်အတိအမှတ်မပြုဖို့ကျောင်းအဖြစ်အတိအမှတ်မပြုတဲ့အဆောက်အအုံမှာမြည်တိရဟန်းတာမဏေမှနေထိုင်ခြင်းမပြုဖို့နဲ့လိုင်းနာခြင်းမရှိပါကတိုင်းနေသားကြီးတာနာရေးမှုကညွန်ကြားလွာ85ဖြင့်အရေးယူခြင်းဆိုင်ရာလုံထုံးလုံနည်းများနဲ့အညီအရေးယူဆောင်ရွက်ရန်ဆိုပြီးဖော်ပြထားပါတယ်အခုလိုနိုင်ငံတော်တန်ခါမဟာနာယကကဆုံးဖြတ်ခဲ့တာဟာလေတရားမျှတမှုမရှိဘဲတစ်ဖက်သက်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့တိုင်ကြားခံရတဲ့မြဝတီမင်းကြီးကျောင်းနိုင်ဆရာတော်ကအခုလိုမိန့်ကြားပါဗျ။အဲ
ဒီကျောင်းစစ်တဲတဲ့ကိစ္စကိုတိုင်တန်းရာကနေခွန်ကြီးကိုသူတို့ကဟိုဒီကိစ္စကိုမသိအောင်ကိုသူကလျှို့ဝှက်ပြီးတော့ဟိုတန်ခါနိုင်ကအဆင့်ဆင့်ထိနိုင်ငံတော်အဆင့်ထိရောက်တဲ့အချိန်ခွန်ကြီးလုံးဝမသိခဲ့ဘူး။အဲ့ဒီကနေအမိတ်နေပါလေသူကသူတို့ချမှာထွက်လာမှာပဲခွန်ကြီးသိတော့တာပဲ။ဆိုရင်တော့ဟိုထင်းသားမြင်သားမရှိဟိုအမှုလုပ်ကြတာပေါ့တစ်ဖက်ကလည်းမေးချင်းပြူချင်းလည်းတစ်စက်မှမရှိအဲ့လိုဟိုတစ်ဖက်သက်တင်ပြမှုနဲ့ပဲစခန်းသွားတယ်အဲ့လိုလုပ်ပြီးတော့ခေါင်းကြီးကိုအပြစ်ကျူးလွန်တယ်ဆိုပြီးတော့ဖြစ်အောင်လုပ်တာပေါ့အဓိကကတော့ဒါပါ
ဒီကိစ္စနဲ့ပတ်သက်ပြီးတိုင်ကြားခဲ့သူကိုကိုကုံကြီးရွာကျောင်းနိုင်ဆရာတော်ဦးနရိန်နာနဲ့သဒ္ဒနာရေးဦးစီးဌာနကို RFA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်